မွန်ပြည်နယ်ထဲကဒုက္ခသည်တွေအတွက်ဂျပန်နီပွန်ဖောင်ဒေးရှင်းအဖွဲ့ကနေအကူအညီတွေပေးအပ်နေတဲ့အခမ်းအနားကိုမွန်ပြည်နယ်မော်လမြိုင်မြို့ပြည်နယ်ခန့်မှမှာကျင်းပခဲ့ပါတယ်။မြန်မာနယ်အပြည့်ခန့်ရထားတဲ့မွန်ပြည်သက်ပါတီနဲ့မြန်မာအစိုးရပြည်ထောင်စုတာဝန်ရှိသူတွေလည်းတက်ရောက်ခဲ့ပါတယ်။ဒီပွဲကိုမော်လမြိုင်မြို့အထိသွားရောက်ပြီးတော့သတင်းယူခဲ့တဲ့ VOA သတင်းတော်ကိုအောင်ရဲမောင်မောင်ကိုကိုသားညွန်ဦးကဆက်သွယ်မေးမြန်းခဲ့တဲ့အခါမှာတော့အခမ်းအနားနဲ့ပတ်သက်ပြီးကိုအောင်ရဲမောင်မောင်ကအခုလိုစပြောပါတယ်
။ဒုက္ခသည်တွေကိုအဲသူတို့ကဒီဆန်အိတ်တချောင်ကျော်ပေါ့နော်လူတန်းတာပေါ့အဲ့ဒီတချောင်ကျော်လူတန်းတဲ့အစီအစဉ်ကဘယ်ကစလဲလို့ပြောမယ်ဆိုရင်တော့ကျွန်တော်တို့ဒီတမရဦးသိန်းစိန်ကိုဂျပန်အစိုးရကနေပြီးတော့ဆန်300ပြရမယ်လို့ဂရီပေးခဲ့တယ်ဗျအဲ့ဒီဆန်300ပြရမယ်လို့ဂရီပေးခဲ့တဲ့အချိန်ကစပြီးတော့ဂျပန်အစိုးရကပေးမယ့်ပတ်စံဆန်300တွေကနေပြီးတော့လီဘိုဖောင်ဒေးရှင်းကနေပြီးတော့ဆန်600ကိုတာဝန်ယူလိုက်တယ်ဗျတာဝန်ယူပြီးတော့အဲ့ဒီဆန်600တွေကမှပထမအဆုတ်ပေါ့ဒီမွန်ပြည်နယ်ကဒုက္ခသည်တွေအတွက်ကိုဒီကောင်လေးကျန်နေပြီးတော့ပထမဆုံးစတင်ပြီးတော့ဒါကျန်ရေးတောင်သုံးတန်းမှုစပြီးလွှဲတာဗျ
ဒီနေ့ပွဲမှာဒီပြောင်စုဆွေရဘက်ကဝင်ကြီးတွေလည်းတက်တယ်လို့သိရပါတယ်ခင်ဗျာအဲ့တော့သူတို့ပြောင်စုဆွေရဘက်ကဒီဒုက္ခသည်တွေနဲ့ပတ်သက်လို့ရောသူတို့ရဲ့သဘောထားသူတို့ဘယ်လိုကင်တွယ်သွားမလဲဆိုတာပြောသေးလား
ဟုတ်ကဲ့ဗျဒီနေ့အခမ်းအနားမှာတော့ပြောင်စုဝင်ကြီးတွေဆိုရင်လည်းတမန်ရဲ့ဝင်ကြီးဦးအောင်မင်းတက်တယ်ဗျနောက်ပြီးတော့ကျွန်တော်တို့ဒီစတောရဲ့ဝင်ကြီးဝင်းချုံတို့နောက်ပြီးတော့ဒီမွန်ပြည်နယ်ဘက်ကဝင်ကြီးကျုပ်တို့နောက်ပြီးမွန်ပြည်နယ်ဘက်ကဒီမြို့တော်ဘက်ကဥက္ကဋ္ဌတွေလည်းတက်တယ်ဗျအဲ့လိုပဲဒီဘက်ကမွန်ပြည်နယ်ဘက်ကဆိုရင်တော့မွန်ပြည်နယ်ကအဲဒီမူဒီပါတီပေါ့အစိုးရကလျှော့ရတဲ့စကန်ဒေါ်လာနဲ့မူဒီပါတီရဲ့ဥက္ကဋ္ဌဦးနိုင်ချုံးမှလည်းတက်တယ်ဗျပြည်ထောင်စုဝန်ကြီးဦးအောင်မင်းပြောသွားတာကတော့အဲဒီနေ့ဒီရောဂါတွေနဲ့ပတ်သက်ပြီးအခုလိုပြောသွားပါတယ်ခင်ဗျာ
ဆန္ဒချမယ်ဒီလိုရှိပါတယ်အဲဒီမှာနံပါတ်1ကတော့နည်းနည်းကန်ဆိုင်ရနာများအားလုံးစပိန်ကဆန္ဒချမှာဖြစ်တယ်ဒုတိယအတန်းစားကတော့ IPP လို့ခေါ်တဲ့ဖေဖော်ဝါရီမှာလုံခြုံမှုရှိလို့ဖက်ပြေးတင်းချောင်းနေကြတဲ့တိုင်းရင်းသားတွေပြန်လာကြပါမယ်အဲ့ဒီအင်အားဟာ4,600ရှိပါတယ်နောက်တပြားမျိုးစားကတော့ refugee ဆိုခေါ်တဲ့ကြက်မြေမှာသွားရောက်နေထိုင်နေကြတယ်အင်အား3,000ကျော်ပြန်လာမှာဖြစ်ပါတယ်အဲ့ဒါဘာလဲဆိုရင်အဓိကအဖြစ်နံပါတ်1အနေနဲ့သူတို့ဒေသတွေမှာမိုင်းတွေရှာဖွေရှင်းလင်းဖို့ထုတ်ပြရမှာဖြစ်ပါတယ်နံပါတ်2အနေနဲ့ကတော့သူတို့ပြန်လာတဲ့အခါမှာသူတို့နေဖို့ထိုင်ဖို့အင်းအဆောက်အဦတွေကျွန်တော်ဆောက်လုပ်ပြရမှာဖြစ်ပါတယ်နမတောအနေနဲ့သူတို့ပြန်လာတဲ့ခါမှာသူတို့စားမှုတောက်ဖို့အတွက်လက်ခါထောက်ပံ့ပေးရမှာဖြစ်ပါတယ်။နောက်ဆုံးအချက်နေနေရတော့သူတို့ပြန်လာတဲ့ခါမှာသူတို့အလုပ်အကိုင်တွေကျွန်တော်တို့ရှာဖွေပေးရမှာဖြစ်ပါတယ်
။နောက်တစ်ခုကဒီမွန်ပြည်သက်ပါတီဘက်ကရောဒီအခြေအနေနဲ့ပတ်သက်လို့ဒီနေ့ပွဲမှာဗာများပြောတာရှိလဲခင်ဗျာထူးခြားကြပေါ့
။မွန်ပြည်သက်ပါတီဥက္ကဋ္ဌဦးနိုင်ချောင်းမုံကတော့ဒီနေ့ပွဲနဲ့ပတ်သက်ပြီးတော့ပြောတာကတော့ဒီမွန်ပြည်သက်ပါတီနဲ့ပြည်တော်စုရကညီညာရေးယူရတာဆိုရင်ပြီးခဲ့တဲ့ဒီဇင်မာလာကစပြီးတော့ယူကြတာပေါ့ဗျာ။အဲ့ဒီကစားပြီးတော့အပြစ်ခတ်ရဲဆဲတော့အပြစ်ခတ်မှုတွေကတော့မရှိတော့ပဲနဲ့နိုင်ငံရေးအရပြင်မှုတွေကတော့ရပြီးတော့သူတို့ရဲ့ပြောရတဲ့စကားတိုင်းဆိုရင်ဒီကအဆင့်ပေါ့တိုင်းဒေတာတွေကွန်ပျူတာမှုလုပ်ငန်းတွေကိုဆောင်ရွက်မယ်လို့ပြောရပြအဲ့လိုဒေတာတွေလုပ်ငန်းတွေကိုပုံမျိုးမှုတွေဆောင်ရွက်ရတဲ့အချိန်အတွင်းမှာပဲဒုတိယပိုင်းရဲ့ဆက်ဆက်နေတဲ့နိုင်ငံရေးစွန့်နှိမ့်မှုတွေပေါ့နိုင်ငံရေး dialogue တွေလုပ်ဖို့ကလည်းသူတို့စွန့်နှိမ့်ဖို့ကြည့်တယ်ပေါ့ဒါပေမဲ့ဝန်ထဲကြီးကကောင်းတာတစ်ခုကတော့လက်ရှိချိန်မှာတော့ဒီမွန်ပြည်နယ်ရဲ့ဒီမွန်ပြည်ပါတီနဲ့ဒီပြည်တော်စုရညီညာရေးပေါ်ဆောင်မှုခွဲရနိုင်ငံရေးစကားဝိုင်းတွေကိုမစွန့်နှိမ့်နိုင်သေးဘူးပေါ့ဒါလည်းသူတို့ကတော့ပြည်တော်စုကပြက်ကွက်တာမဟုတ်ဘူးလို့သူတို့ကလည်းအချိန်ပေးနိုင်တာကြောင့်မလို့အခုလိုမပြောနိုင်သေးတာပေါ့အဲဒါကြောင့်မလို့ဒီနိုင်ငံရေးစကားဝိုင်းတွေကနေပြီးတော့ data တွေပုံမှန်ထုတ်မှုကိစ္စတွေကိုအဓိကပေါ်ဆောင်သွားဖို့လေသူတို့အနေနဲ့ဒီအားလုံးကိုဆိုင်လုပ်ချင်တဲ့အကြောင်းကိုလည်းဒီစိတ်နိုင်ကြောင်းမှာကြည့်ပြပြတာပြောဆိုသွားပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်နောက်ဆုံးချက်မင်းချင်ပါတယ်အခုဒီ Nippon Foundation ကနေပြီးတော့အခုတိုင်းသားတွေကိုတိုင်းသားဒေသမြန်မာတိုင်းသားဒေသတွေကိုအကူအညီပေးသွားမယ်ဆိုတာအခုမွန်ပြည်တစ်ကတော့စပြီပေါ့တခြားဒေသတွေလည်းသွားမယ်လို့သိရပါတယ်တခြားကချင်တို့ဘာလို့နဲ့ပတ်သက်လို့ဥမာအဓိကပေါ့နော်တခြားတိုင်းသားတွေနဲ့ပတ်သက်လို့အကူအညီဖို့ကိစ္စကိုဘာများသိစိတ်ပြောတာရှိသေးလဲ
လက်ရှိအခြေအနေမှာတော့မွန်ပြည်နယ်ကနေစမယ်ပေါ့နောက်ပိုင်းမှာတော့ KNDP လို့ဟိုအဖွဲ့အစည်းတွေကိုအကူအညီထောက်ပံ့မှုတွေရှိမယ်လို့လည်းသူတို့ဒီနေ့မှာအဲကျွန်တော်လည်းဒီတရားသူတို့မိမျက်မှုတွေမှာမစ္စတာဆဆကာဝါပြောသွားတာလည်းရှိတယ်ခင်ဗျာနောက်ပြီးတော့အခုလက်ရှိသွားတာတွေကတော့ UNFC နဲ့သူတို့တွေချိတ်ဆက်ပြီးတော့မှဒီပြည်တော်စုရကိုအကူအညီထောက်ပံ့ဖို့နဲ့ဒီဒုက္ခသည်တွေကိုတိုက်ရိုက်အကူအညီပေးရဖို့ဆိုတဲ့ဆလတ်တမကရဲ့ဒီစီစဉ်နဲ့သွားတယ်လို့သိရတယ်ခင်ဗျာနောက်ပြီးတော့ကစီနီနဲ့ပတ်သက်ပြီးတော့ဒီ trade ကျွန်တော်တို့ပြောဆိုသွားတာတွေတော့မရှိသေးဘူးခင်ဗျာတခြားငင်းရည်ဒီမှာအကြိတ်ခက်ရက်သက်တဲ့အဖွဲ့ဆက်တဲ့ဖွဲ့ပေါ့အဲ့ဒီအသက်တဲ့ဖွဲ့နဲ့ရထားတဲ့လူတွေကိုတော့အရင်ဆုံးကျွန်တော်တင်တယ်အဲ့ဒါတွေကိုတော့ထောက်ပံ့ပေးသွားမယ်လို့တော့သူတို့ယူဆထားဖို့ရပါတယ်ခင်ဗျာ